ဂျမန်ဝင်ကြီးချုပ်အင်္ဂလာမာကဲလ်ဟာယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ကီယက်မြို့မှာတွေ့ဆုံခဲ့ပါတယ်။ရုရှားရင်တန်းတွေယူကရိန်းနိုင်ငံတွင်ဝင်ရောက်သွားခဲ့ပြီးတဲ့နောက်ရုရှားနဲ့တင်းမာတဲ့အခြေအနေနဲ့ပတ်သက်ပြီးဆွေးနွေးဖို့ရောက်ရှိသွားတာပါ။သူ့ရဲ့ခီးစဉ်ဟာယူကရိန်းနိုင်ငံတည်ထောင်ခံရရေးအတွက်အခက်အခဲကြုံနေရခြင်းအဆုံးဖြတ်ပေးရခြင်းမှာရောက်ရှိလာခြင်းဖြစ်တယ်လို့ဂျမန်ဝင်ကြီးချုပ်ကကီယက်ကိုရောက်ရှိလာခြင်းမှာပြောကြားလိုက်ပါတယ်။ဒီပြည်ပခအတွက်ငြိမ်းချမ်းတဲ့လမ်းကြောင်းတစ်ခုရှာဖွေရမယ်လို့လည်းသူကဆိုပါတယ်။ယူကရိန်းသမ္မတကတော့သူ့ရဲ့ခီးစဉ်နဲ့ဂျာမနီနိုင်ငံရဲ့ထောက်ပံ့မှုကိုကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံရဲ့ခွင့်ပြုချက်မရဘဲဝင်ရောက်ခဲ့တဲ့ track ကား200ကျော်ပါတဲ့ရုရှားထောက်ပံ့ရင်းရှင်နဲ့ဟာအစောပိုင်းကရုရှားဘက်ကိုပြန်လည်ဝင်ရောက်သွားပါတယ်။ခွင့်ပြုချက်ရယူမှုမရှိဘဲရုရှားရင်နှန်းတွေယူကရိန်းနိုင်ငံနဲ့ဝင်ရောက်သွားတာဟာယူကရိန်းရဲ့အချုပ်အခြာအာဏာကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာဖြစ်တယ်လို့ American Emiro အရာရှိတွေကတောက်ကြနေမှာပြောပါတယ်။ American မြို့သားလူညိုရေးဒုတိယအကြံပေး Ben Rhodes ကယူကရိန်းရှေ့ပိုင်းကဒီရုရှားရင်နှန်းတွေပြန်လည်ထွက်ခွာရမယ်။ဒါမှမဟုတ်ရင်တော့ဒီဂျိုးဆက်ကိုရင်ဆိုင်ရမယ်အကြောင်းသတိပေးပြောဆိုပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကလည်းအခုလိုရင်နှန်းဝင်ရောက်သွားခဲ့တဲ့အပေါ်ဆိုရင်အကြောင်းပြောပါတယ်။ဒီလိုလှုပ်တာဟာဆိုးရွားတဲ့အခြေအနေကိုပိုမိုဆိုးရွားသွားစေနိုင်နေတယ်လို့ဆိုပါတယ်။အပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ ICRC ဟာဒီရုရှားကူညီပေးပစ္စည်းတွေတင်ဆောင်ထားတာကိုကြီးစုစစ်ဆေးနေတာဖြစ်ပြီးစစ်ဆေးကြီးစုမှုမပြီးဆုံးခင်မှာရင်နှန်းဟာယူကရိန်းနိုင်ငံရဲ့ခွင့်ပြုချက်မရဘဲဝင်ရောက်သွားခဲ့တာပါ။